မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကျင့်သုံးမယ်ဆိုတဲ့ကြေညာချက်ထွက်လာခဲ့တဲ့နောက်မှာရန်ကုန်ထိုင်းတန်ယုံမှာဗီဇာလာပြီးလျှောက်သူဟာ9000ကျော်သွားပြီလို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောကြောင်း Bangkok Post မှာဖော်ပြပါတယ်။အွန်လိုင်းကနေလျှောက်ထားဖို့အတွက်တန်းစီရတဲ့လက်မှတ်အရေးအတွက်ကိုအခုခါမှာနှစ်ဆတိုးပြီးတနေ့ကိုအယောက်800အတွက်ချထားပေးနေရကြောင်းနဲ့တက်မှတ်ဦးရေဟာ March 1ရက်နေ့ထိပြည့်နေပြီဖြစ်ပေမဲ့လျှောက်လာတင်သူတွေဆက်တိုးလာဖို့ရှိတယ်လို့တန်ယုံပြောခွင့်ရကန်ချနာပါတာရာချုပ်ကကျတဲ့ပြည်နယ်မှာပြောပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီချက်အရမြန်မာနိုင်ငံသားတွေဟာဗီဇာမပါဘဲထိုင်းနိုင်ငံဝင်ခွင့်ရှိနေပေမဲ့14ရက်အထိပဲနေခွင့်ရှိတယ်လို့ပြောပါတယ်။စစ်မှုမထမ်းမနေရဥပဒေကိုဧပြီမှာစတင်ကျင့်သုံးမယ်လို့မြန်မာစစ်ကောင်စီကြေညာချက်ထွက်လာခြင်းကစပြီးမြန်မာနိုင်ငံသားထောင်ပေါင်းများစွာထိုင်းဘက်ထွက်သွားနေတာလည်းဖြစ်ပါတယ်။ဒီဥပဒေရဲ့အသက်18နှစ်ကနေ35နှစ်ကြားယောက်ျားလေးတွေနဲ့အသက်16နှစ်ကနေ28ကြာအမျိုးသမီးတွေဟာအနည်းဆုံး2နှစ်စစ်မှုထမ်းရမှာပါဗီဇာလာပြီးလျှောက်သူတိုးလာရဟာဒီစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းလာတာကြောင့်ဟုတ်မဟုတ်တော့သေသေးချာချာမသိဘူးလို့လဲတန်ယုံပြောခွင့်ရကပြောပါတယ်